ပြည်ပကိုတင်းရှောင်နေရတဲ့တိဘက်ဘာသာရေးခေါင်းဆောင်နဲ့အမေရိကန်တို့ရဲ့ပတ်သက်မှုမှန်သမျှတရုတ်နိုင်ငံကဆန့်ကျင်ကန့်ကွက်နေတာကိုဥပစ္စာပြုထားနိုင်တဲ့အတွက်ဖုန်းတော်ကြီးဒလိုင်လာမာကိုမေတ္တာရှင်ပုဂ္ဂိုလ်တစ်ဦးဖြစ်သမ္မတဥဘာမာကချီးကျူးလိုက်ပါတယ်။ကြာသပတေးနေ့ဝါရှင်တန်ဒီစီမြို့တော်မှာကျင်းပတဲ့ဆူတောင်းမနက်စာစားပွဲကိုနှစ်ဦးစလုံးတက်ရောက်ခဲ့ကြပေမဲ့မစ္စတာဥဘာမာဟာဖုန်းတော်ကြီးဒလိုင်လာမာနဲ့တရရတွေ့ဆုံတာမျိုးတော့မလုပ်ခဲ့ပါဘူးဒါပေမဲ့သူတို့နှစ်ဦးကမလှမ်းမကမ်းမှထိုင်ခဲ့ကြပြီးအပြန်အလှန်နှုတ်ဆက်တာမျိုးတော့ပြုလုပ်ခဲ့ပါတယ်တမန်တော်ကနှစ်ပတ်လည်အခမ်းအနားကိုတက်ရောက်လာတဲ့ဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံကြီးလောကကဧည့်သည်3600ကိုအမှားစကားပြောဆိုရမှာသူ့အနေနဲ့မိတ်ဆွေကောင်းတူဖြစ်တဲ့ဗုဒ္ဓဘာသာဖုန်းတော်ကြီးဒလိုင်လာမာကိုအထူးကြိုဆိုလိုပါကြောင်းဖုန်းတော်ကြီးကမေတ္တာတရားကိုကျင့်ကြံတယ်လို့လူသားတွေရဲ့ဂုဏ်သိက္ခာနဲ့လွတ်လပ်မှုအတွက်ထုတ်ဖော်ပြောဆိုဖို့အမြဲဆော်ဩနေသူဖြစ်တယ်လို့ပြောဆိုသွားခဲ့ပါတယ်တိယဆိုရကတော့တိဘက်ဒေသခွဲထွက်ရေးအတွက်လှုပ်ရှားတောင်းဆိုနေသူဖုန်းတော်ကြီးဒလိုင်လာမာကိုအငြင်းရှိသူတဦးဖြစ်တာသဘောထားပြီးဖုန်းတော်ကြီးနဲ့တွေ့ဆုံတဲ့နိုင်ငံခေါင်းဆောင်တွေကိုလည်းဝေဖန်ပြစ်တင်နေတာဖြစ်ပါတယ်။